ပါရှင်။လယ်ယာမြေပြဿနာတွေဟာတိုင်းပြည်အတွက်အဓိကကြတဲ့အတွက်မဖြစ်မနေရှင်းရမယ်လို့ပြောခဲ့တဲ့လက်ရှိအစိုးရဟာနှစ်နှစ်နီးပါးအတွင်းရာဂိုင်နှုန်းနည်းနည်းပဲရှင်းနိုင်ခဲ့တာကိုအဖြေရှာဖို့လိုအပ်တဲ့အကြောင်းဆွေးနွေးသွားမှာဖြစ်ပါတယ်။မြေယာပြဿနာတွေကိုမဖြစ်မနေရှင်းရမယ်လို့ခံယူထားတဲ့လက်ရှိအစိုးရဟာတာဝန်ယူပြီးတလကြုံမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းတိုင်းဒေသကြီးတွေကဝန်ကြီးချုပ်တွေနဲ့တွေ့ဆုံပြီးပြည်သူတွေထံကမြေယာပြဿနာဆိုင်ရာတင်ပြချက်တွေကိုဖြည့်ရှင်းဆောင်ရွက်ရမှာတရားမျှတတာကိုဂရုဏာနဲ့တတ်နိုင်သမျှဖြည့်ရှင်းဖို့မှာကြားခဲ့ပါတယ်။သမရဦးထင်ကျော်ကလည်းအမိတ်ကျော်ညာစာ14မြင်းဆောင်16နဲ့လယ်ယာမြေနဲ့အခြားမြေတွေတင်းဆဲခံရမှုပြန်လည်စစ်ဆေးရေးဖို့ကော်မတီကိုဖွဲ့ပေးပြီးမြေယာသိမ်းဆဲခံရတာတွေကြောင့်ပြည်သူတွေမနစ်နာစေဖို့စီစဉ်ပေးခဲ့တာတွေလည်းတွေ့ခဲ့ရပါတယ်။သို့တော်လည်းပဲလက်ရှိအစိုးရအနေနဲ့တိုင်းနယ်ပြည်နယ်အလုံးကတိုင်ကြားထားတဲ့အမှုတွဲ 9,900 ကျော်မှာ540ကျော်ပဲဖြည့်ရှင်းထားတဲ့အတွက်900ကိုင်နှုန်းကျော်ပဲရှင်းနိုင်တာကိုထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အစိုးရသက်တမ်းနှစ်နှစ်နီးပါးအတွင်းမှာဒေသကြီးတစ်ခုလုံးရဲ့မြေယာမှုတိုင်ကြားစာတွေကအမှုသုံးမှုစီပဲဖြည့်ရှင်းထားတဲ့ချင်းပြည်နယ်၊ကယားပြည်နယ်နဲ့တနင်္သာရီတိုင်းဒေသတွေရဲ့ဆောင်ရွက်မှုကိုလည်းအရင်ဆုံးဆွေးနွေးကြပါတယ်။ထုတ်ပြန်ချက်တွေအရချင်းပြည်နယ်မှာတိုင်ကြားတဲ့မြေယာမှုက190ကယားပြည်နယ်မှာအမှု6မှုတိုင်ကြားထားပါတယ်။တနင်္သာရီတိုင်းမှာတော့မြေယာမှု69မှုတိုင်ကြားထားတာပါ။နှစ်နှစ်ကာလအတွင်းမှာဒီတိုင်းဒေသကြီး3ခုလုံးကဘာဖြစ်လို့များ3မှုတွေဖြစ်ရှင်းနိုင်တာလဲ။သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့3မှုတွေပိုပြီးမရှင်းနိုင်ဘူးဆိုရင်ကျန်တာတွေကရှင်းမရဘူးဆိုတာဘလို့အကြောင်းဘလို့အကျိုးအကြောင်းလဲဆိုတာတိုင်းပြည်ကိုချပြနိုင်ပါတယ်။အဲ့ဒီလိုမလုပ်ဘဲမြေစစ်ဗဟိုကော်မတီကိုအကြံဉာဏ်တောင်းပြီးဖြည့်ရှင်းဆောင်ရွက်မယ်ဆိုရင်တော့သုံးမှုတဲ့ကျော်လွန်တဲ့ဖြည့်ရှင်းနိုင်မှုတွေကိုရရှိမှာပါ။အခြားတိုင်းဒေသတွေရဲ့မြေယာပြဿနာဖြည့်ရှင်းထားမှုကိုကြည့်ရင်လည်းရန်ကုန်တိုင်းမှာမြေယာမှု1800ကျော်မှာ60ကျော်၊ပဲခူးတိုင်းအနေနဲ့မြေယာမှု660ကျော်မှာအမှု60ကရင်ပြည်နယ်ရဲ့တိုင်ကြားမှု130ကျော်မှာအမှု20ကျော်အေရီတိုင်းရဲ့မြေယာမှု910ကျော်မှာ14မှုအဲ့ဒီလောက်ပဲဖြည့်ရှင်းထားတာတွေ့ရပါတယ်။ဒါကြောင့်လဲ2018နှစ်ဆန်းပိုင်းမှာတိမ့်ဆဲလျာမြေတွေနဲ့ပတ်သက်ပြီးဆန္ဒပြဖော်ထုတ်မှုတွေထွက်ပေါ်လာခဲ့တာပါ။အေရီတိုင်းငွေဆောင်မြို့နယ်ကတောင်သူရေးဆောင်ရွက်သူကိုမျိုးမြင့်ကအခုလိုပြောပါတယ်
။ဒေသခံ140ရှိဦးရဲ့မြေကို2000ပြည့်နှစ်မှာနတ်တခါအာရမသိမ့်နေမှာဧကအရ315ဒသမ20ဧကဖြစ်တယ်မှာ။အဲ့ရောအရင်အစိုးရလက်ထက်မှာမြေစည်းကစီစစ်တယ်မှာစီစစ်ပြီးဘာမှဖြစ်မလာမှာ။အဲ့နဲ့ကုဒေသခံတွေကကုအစိုးရတိလက်ထက်မှာလည်းအဲ့လိုပဲမြေစည်းကစီစစ်တယ်စီစစ်ပြီးတော့အရင်အစိုးရလက်ထက်မှာလိုပဲပြောက်ွယ်သွားမှာဆိုတဲ့အတွက်ဒေသခံတွေကခြံရထောက်ခေါ်ရတယ်လို့ကျွန်တော်သိရတယ်မှာ။ဟုတ်ဇန်နဝါရီလ20ရက်နေ့မှာ
အလားတူရန်ကုန်တိုင်းကြောက်တန်းမြို့နယ်မှာလည်းတိလဝါအထူးစီးပွားရေးဆောင်အတွက်ရွှေပြောင်းရတဲ့ရွာသားတွေထဲမှာအုတ်ချုပ်ရည်မှုကသူနဲ့အဆင်မပြေလို့စီးရင်နဲ့ထဲ့မပေးလိုက်တဲ့အတွက်ရော်ကြီးနစ်နာခြင်းမရသေးတဲ့ရွှေပြောက်ကြီးရွာသားတွေကရော်ကြီးရဖို့အကြိမ်ကြိမ်ညှိခဲ့ပေမဲ့အဆင်မပြေလို့ဆိုပြီးဆန္ဒပြတဲ့ကိစ္စတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ကရင်ပြည်နယ်ဖမ်းမြို့နယ်မှာတိမ့်ဆဲလျာမြေပြဿနာတွေကြောင့်ဆန္ဒပြခဲ့တာနဲ့ပတ်သက်ပြီး88မျိုးဆက်ကျောင်းသားများဤလူမှုဖွံ့ဖြိုးရေးအသင်းကရင်မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းမှဥက္ကဋ္ဌစောမောင်ကြီးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီကရင်ပြည်နယ်ဖမ်းမြို့နယ်မှာပေါ့နော်ကျွန်တော်တို့က29ရက်တလပိုင်း2018မှာဒီအစိုးရကပေါ့နော်ဆန္ဒဖော်ထုတ်ခဲ့ပါတယ်ဆန္ဒဖော်ထုတ်ခဲ့ရတဲ့အကြောင်းအရတော့ကျွန်တော်တို့ဒီကင်ပြည်နယ်ဖမ်းမြို့နယ်မှာရှိတဲ့တောင်သူလက်သမားတွေပေါ့အဓိကကတော့ကျွန်တော်တို့လာကင်မြင့်ကျေးရွာအုပ်စုဆန်ဖေးကျေးရွာအုပ်စုကော့ထော့ကျေးရွာအုပ်စုဒီတောင်သူလက်သမားတွေရဲ့တင်းဆက်ခန့်လေယာဉ်မြင်နဲ့ပတ်သက်ပြီးတော့မပြန်လည်ရရှိဖို့အတွက်ကိုအချိန်နှီးအကျိုးအကြောင်းသိချင်တဲ့အတွက်ခရိုင်အုပ်ချုပ်ရေးမှူးစီမှာကျွန်တော်တို့ကဒီလက်သမားတွေရဲ့တွေ့ဆုံခွင့်တောင်းဆိုခဲ့တယ်တွေ့ဆုံနိုင်ဖို့အတွက်ကို၄ကြိမ်တည်တည်တောင်းဆိုခဲ့ပေမဲ့ခရိုင်ထူထူအဆွေမှုကမတွေ့ဆုံဘူးပေါ့မတွေ့ဆုံမနဲ့ဟိုညင်းပယ်ခဲ့တယ်ညင်းပယ်ခဲ့တဲ့အတွက်ကျွန်တော်တို့အနေနဲ့ဒီတင်းဆက်ကန်လေယာဉ်မြေတွေနဲ့ပတ်သက်ပြီးအချိန်နှီးအကျိုးအကြောင်းတွေသိချင်တဲ့သိချင်တဲ့အတွက်လယ်သမားတွေကမိမိတို့ရောက်ရှိနေတဲ့အချိန်မျိုးမသိတဲ့မသိနိုင်တဲ့အတွက်ပေါ့နော်စံကြနေတဲ့အတွက်ဒ
ဒီဘာမှဇုံဘဒီဆွဲလက်ထက်မှာစန္ဒဖို့တော့ဘူးကျင်းပါခဲ့တာပါဒါရီဟာမြေယာပြဿနာတွေကိုဖြေရှင်းဆောင်ရွက်မှုအားနည်းချက်တွေကြောင့်ထွက်ပေါ်လာတဲ့အခြေအနေတွေဖြစ်ပါတယ်တောင်သူတွေဟာလယ်ယာမြေပိုင်ဆိုင်ခွင့်မရှိသေးရွေးနိုင်ငံရဲ့စီးပွားရေးကဘလို့မှမတိုးတက်နိုင်ပါဘူးလယ်ယာမြေတွေတင်ထားတဲ့ကိစ္စကိုအစိုးရကပဲဖြေရှင်းနိုင်တာပါဒါကြောင့်လက်ရှိအစိုးရတာဝန်ရှိသူတွေအနေနဲ တယ်လွတ်တော်ရဲ့အာနယ်ချက်ကြောင့်လားအစိုးရရဲ့အာနယ်ချက်ကြောင့်လားဖွဲ့စည်းပုံရဲ့အာနယ်ချက်ကြောင့်လားခြားစားလက်စားတွေကြောင့်လားလက်ရှိကျင့်သုံးနေတဲ့မူတွေကြောင့်လားဆိုတာကိုအမြန်ဆုံးအဖြေရှာဆောင်ရွက်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ